ကမ္ဘောဒီးယားနိုင်ငံမှာတရှိထင်ရှားချန်နေတဲ့ခမာနီခေါင်းဆောင်နေရာမှာ1980ပြည်လုံးနေ့တွေတုန်းကလူမျိုးတွေတပ်ဖြတ်မှုတွေအတွက်ပြည်ရှိကြောင်းနိုင်ငံတကာတရားခွင်ကဆုံးဖြတ်လိုက်ပြီးထောင်နဲ့တစ်သက်ပြစ်ပစ်လိုက်ပါတယ်။အသက်92နှစ်အရွယ်ရှိနေပြီဖြစ်တဲ့ခမာနီခေါင်းဆောင်အောင်နှောင်ချန်နဲ့အသက်89နှစ်အရွယ်သမလဟောင်းခီယူဆန်ဖန်တို့ဟာလူသားတွေအပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ရှိကြောင်းကုလသမဂ္ဂရဲ့ပံ့ပိုးမှုနဲ့ဖွဲ့စည်းထားတဲ့ကမ္ဘောဒီးယားနိုင်ငံကနိုင်ငံတကာတရားခွင်ကဒီနေ့ပဲဆုံးဖြတ်လိုက်တာပါ။သူတို့နှုတ်ဖို့ဆွဲဆိုထားတဲ့အမှုတွေထဲမှာတော့လူတမ်းမှုတောက်တင်ရှင်းလင်းမှုကြေကျုံပြမှုညင်ပန်းနေဆက်မှုနိုင်ငံရေးလူမျိုးရေးဘာသာရေးပေါ်အခြေခံပြီးအရေးယူမှုတွေလည်းပေါ်လာပါတယ်။ VN နဲ့ချမ်လူမျိုးစုအနယ်တွေကိုတပ်ဖြတ်မှုတွေလူမျိုးတွေတပ်ဖြတ်မှုနဲ့အရေးယူခံရတယ်လို့ကိုယ်သဘောဆန္ဒနဲ့တပ်ဖြတ်မှုညင်ပန်းနေဆက်မှုနဲ့လူမှုဆန္ဒလုပ်ရက်တွေပါဝင်ဂျနီဗာသဘောတူညီချက်ကိုချိုးဖောက်တဲ့မှုတွေနဲ့လည်းဆွဲဆိုခံရတာပါ။ကမာနီကွန်မြူနတီအုပ်စုမှာသူတို့နှုတ်ဟာတက်ရှိထင်ရှားချန်နေသေးရဲ့အစ်အမြင့်ဆုံးခေါင်းဆောင်နှုတ်လည်းဖြစ်ပါရဲ့။နှုတ်ဆုံးကတော့ငပေးညင်ပန်းနေဆက်မှုနဲ့အလုတ်ချန်စကန်နေမှာပင်မလုံးနဲ့ဒန်တွေပါဝင်ဖိနှိပ်မှုမျိုးစုံနဲ့လူနှစ်တန်းလောက်သေဆုံးခဲ့ရတာဗီယက်နမ်နိုင်ငံကြောင်းလို့ပြောဆိုထားပါရဲ့။လူတော်များကလည်းရိုက်နှက်ပြီးဆုလိုက်ပြုံလိုက်တက်ဖြတ်ခံရပြီးနောက်ပိုင်းမှာကမ္ဘောဒီးယားရဲ့လူသားကွင်းဖြစ်နေလေထင်ရှားခဲ့ပါရဲ့။လက်တော့တတိယချုံပြည်တိုင်းချက်ခံနေရတဲ့ခမာနီခေါင်းဆောင်အောင်တို့ကအစောပိုင်းတရားခွင်တစ်ခုမှလည်းလူတွေကိုအဆုလိုက်ပြုံလိုက်အတင်းအကျပ်ရွှေ့ပြောင်းမှုတွေနဲ့လက်စဖျောက်တဲ့လုပ်ရက်တွေတွေနဲ့အပြစ်ရှိတဲ့အကြောင်းလဲဆုံးဖြတ်ထားပါတယ်။